ကျွန်တော်တို့ကိုဒီကနေ့ဝင်ကြီးချုပ်ဟောင်းလီကွမ်ယူဟာဒီကနေ့တနင်္လာနေ့မနေ့ပိုင်းမှာကွယ်လွန်သွားပါတယ်။ကွယ်လွန်ချိန်မှာအသက်90တနှစ်ရှိပြီဖြစ်ပါတယ်။လီကွမ်ယူဟာတာမန်6ကကပင်လယ်စိတ်ကမ်းတီရှိယာစင်ကာပူကျွမ်းနိုင်ငံလေးကိုကမ္ဘာပေါ်မှာအချမ်းသာဆုံးနိုင်ငံတစ်နိုင်ငံဖြစ်အောင်ကြိုးပမ်းအားထုတ်ခဲ့သူဖြစ်ပါတယ်။ ဒါပေမဲ့1990အားဆက်90ခုနှစ်ကနေ1996ခုနှစ်ထိနှစ်ပေါင်း30ကျော်အုပ်ချုပ်ခဲ့စဉ်အတွင်းနိုင်ငံရေးအတိုက်အခံတွေပေါ်ဖိနှိပ်တဲ့လုပ်ရက်တွေကြောင့်အာဏာရှင်ဆန်နယ်ဆိုတဲ့ဝေဖန်မှုတွေလည်းခံခဲ့ရပါတယ်။ဒီဝေဖန်မှုတွေပေါ်မစ္စတာ Lee Kuan Yew ကအခုလိုတုံ့ပြန်ခဲ့ဘူးပါတယ်။
စင်ကာပူနိုင်ငံကိုအုပ်ချုပ်တဲ့သူတိုင်းမှာတန်မနီစိတ်သက်ရှိကိုရှိရပါမယ်မရှိဘူးဆိုရင်ခေါင်းဆောင်မလုပ်သင့်ပါဘူး။ဖွဲ့ဖဲကစားနေကြတာမဟုတ်ပါဘူး။ခမည်းတော်ဘဝကျွန်တော်တို့ဘဝနဲ့ဆိုင်တဲ့ကိစ္စဖြစ်ပါတယ်။ဒီနိုင်ငံကိုဒီလိုဖြစ်လာဖို့အတွက်ကျွန်တော်တက်တက်လုံးစူးစမ်းခဲ့တာမဟုတ်ကျွန်တော်ခေါင်းဆောင်ဖြစ်နေသမျှတော့ရရင်လွဲသွားအောင်ဘယ်သူမှလုပ်လို့မ
ဖြစ်နေဆဲဖြစ်ပါတယ်လီကွမ်ယူတီထောင်ခဲ့တဲ့ PAP ပါတီဟာလည်းအခုချိန်ထိလွတ်တော်မှာအများစုလွှမ်းမိုးနေဆဲဖြစ်ပါတယ်2009ခုနှစ်အမေရိကန်သမ္မတအေဘီရောမှာတွေ့ဆုံပွဲအပြီးစင်ဘူဝန်ကြီးချုပ်ဟောင်းလီကွမ်ယူကို20ရာစုနဲ့21ရာစုအတွင်းအာရှသမိုင်းမှာအစင်လာကြီးမားတဲ့အထင်ကရခေါင်းဆောင်ကြီးတွေကတူဦးဖြစ်ပါတယ်လို့သမ္မတဘဲရက်အိုဘားမားကပြောဆိုခဲ့ပါတယ်1923ခုနှစ်စက်တင်ဘာလ23ရက်နေ့မှာမွေးဖွားခဲ့တဲ့မစ္စတာလီကွမ်ယူဟာဗြိတိသျှကိုလိုနီအုပ်ချုပ်ရေးအစိတ်အပိုင်းတစ်ခုဖြစ်ပြီးတော့အင်္ဂလိပ်ဘာသာစကားပြောတဲ့စင်ကာပူမှာကြီးပြင်းခဲ့ပါတယ်။ Raffles College မှာကျောင်းပြီးခဲ့ပြီးတဲ့နောက်အင်္ဂလန်ကိုဆက်လက်သွားရောက်ပြီးတော့ Cambridge တက္ကသိုလ်မှာဥပဒေပညာကိုဆက်လက်သင်ယူခဲ့ပါတယ်။လီကွမ်ယူမှာသားနှစ်ယောက်နဲ့သမီးတစ်ယောက်ရှိပြီးတော့သားတွေကတယောက်ဖြစ်တဲ့ Lee Hsien Loong ဟာအခုလက်ရှိစင်ကာပူနိုင်ငံရဲ့ဝန်ကြီးချုပ်တာဝန်ယူထားသူဖြစ်ပါတယ်။လီကွမ်ယူရဲ့ဇနီးဖြစ်သူကတော့2010ခုနှစ်မှာကွယ်လွန်သွားခဲ့ပါတယ်။လီကွမ်ယူရဲ့ဇာပနာအခမ်းအနားကျင်းပမဲ့ရက်နဲ့ပြည်သူတွေအတွက်နောက်ဆုံးဂါရဝပြုဖို့အစီအစဉ်တွေကိုနောက်ပိုင်းမှာကြေညာမယ်လို့စင်ကာပူဝန်ကြီးချုပ်ယုံကထုတ်ပြန်ထားပါတယ်။